ရုရှားနိုင်ငံဟာကမ္ဘာတစ်ဝှမ်းမှာရှိတဲ့ပြည်ပနိုင်ငံတွေကိုလက်နက်ရောင်းချမှုတွေအလင်းမြန်တိုးချဲ့လှုပ်ဆောင်လာတယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီး Alexander Forman ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံဟာလွန်ခဲ့တဲ့5နှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ39နိုင်ငံနဲ့စီးရီးယားပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့တယ်လို့လည်းသူကရုရှားစစ်တပ်ကထုတ်ဝေခဲ့တဲ့ Crossfire's Better သတင်းစာကိုဒီဇင်ဘာ20ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီနိုင်ငံတွေထဲမှာအတော်များကအရှိတောင်အာရှကနိုင်ငံတွေဖြစ်ပြီးတော့အဲ့ဒီထဲမှာလာအိုနိုင်ငံလည်းပါဝင်တယ်လို့ပြောပါတယ်။လာအိုနိုင်ငံဟာရုရှားနိုင်ငံလို့လက်နက်တွေကိုမဝယ်ခဲ့တာ။အခုဆိုရင်ဆယ်စုနှစ်နဲ့ချီရှိသွားခဲ့ပါပြီ။ရုရှားနဲ့မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ NATO တို့ကြားမှာဆက်ဆံရေးတွေမပြေမလည်ဖြစ်နေချိန်မှာအခုလိုရုရှားနိုင်ငံဘက်ကကမ္ဘာတစ်ဝှမ်းမှာစီးရီးယားပူးပေါင်းဆောင်ရွက်မှုတွေနဲ့လက်နက်ရောင်းချမှုတွေတိုးလာတာဖြစ်ပြီးတော့တော်များများအတွက်လည်းအာအာသင့်စရာဖြစ်စေခဲ့ပါတယ်။ဆွေဒင်နိုင်ငံ Stockholm အခြေစိုက်တဲ့ဒီ Stockholm နိုင်ငံကငြိမ်းချမ်းရေးသုတေသနဌာနရဲ့အဆိုအရတော့2009ခုနှစ်ကစတင်ပြီးတော့အရှိတောင်အာရှကလက်နက်ရောင်းဝယ်မှုရဲ့25ရာခိုင်နှုန်းဟာရုရှားနိုင်ငံကဖြစ်ပြီးတော့ရုရှားအစိုးရဟာ2010ကနေ2019ခုနှစ်ကြားရှိတောင်အာရှနိုင်ငံတွေကိုလက်နက်ရောင်းချမှုဟာ American Dollar 6.6 billion ရှိတယ်လို့ပြောပါတယ်။ဒါဟာ American နဲ့တရုတ်နိုင်ငံပေါင်းပြီးဒီဒေသကိုလက်နက်ရောင်းချတာထက်ပိုများတယ်လို့လည်းပြောပါတယ်။ဒါပြင်2014ကနေ2018အတွင်းအာရှတိုက်နဲ့သမုဒ္ဒရာပိုင်းဒေသနိုင်ငံတွေကိုရုရှားနိုင်ငံရဲ့လက်နက်ရောင်းချမှုဟာတစ်ကမ္ဘာလုံးရဲ့60ရာခိုင်နှုန်းရှိတယ်လို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။